နိုင်ငံရေးမှာလက်နက်နဲ့ဖြည့်ရှင်းတာဟာပြည်ထနာကိုပြည်လည်စေမဲ့နီလမဟုတ်ဘူးဆိုပြီးတော့အာဇာနည်ကြီးတူဖြစ်တဲ့ဥပဝင်းရဲ့တာဒေါက်တာစေဝင်းက82နှစ်မြောက်အာဇာနည်နေ့မှာပြောကြားလိုက်ပါတယ်ဒီအာဇာနည်နေ့အခမ်းအနားတက်ကိုအမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကိုညာဝဲအောင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
82နှစ်မြောက်အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတက်ကိုအာဇာနည်ဥပဝင်းရဲ့တာဒေါက်တာစေဝင်းမိသားစုကဦးစီးပြီးမြန်မာမိသားစုတွေနဲ့အတူအမေရိကန်ပြည်ထောင်စုအရှိဘက်ချမ်းမေရီလန်းပြည်နယ်မင်္ဂလာယာမဖုံးတော်ယူကျောင်းမှာဇူလိုင်18ရက်ညနေပိုင်းကကျင်းပခဲ့ကြပြီးကွယ်လွန်သွားကြတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုရည်စူးရင်းအလှဒါနပြုအမျှတမ်းဝေခဲ့ကြပါတယ်ဇူလိုင်19ရက်နေ့ကဘူဂျုံအောင်ဆန်းနဲ့အတူအလုကြံခံရတဲ့ကိုဦးထဲမှာဘူဂျုံရဲ့အကိုအရင်းတော်ဆက်သူဥပဝင်းလည်းပါဝင်ပြီးဘူဂျုံအောင်ဆန်းရဲ့ဖတ်စာဖလာကြားပြအစိုးရအဖွဲ့ထဲမှာကုသံရုံးဝေးဝန်ကြီးအဖြစ်တာဝန်ယူခဲ့တာပါလက်ရှိမေရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာဆေဝင်းဟာအာဇာနည်ဥပဝင်းရဲ့သားတူဦးဖြစ်ပြီးဖခင်လှုပ်ကြံခံရတဲ့အချိန်တုန်းကသူဟာအသက်3နှစ်အရွယ်သာရှိသေးတာပ
ါကျွန်တော်ကငယ်သေးတယ်3နှစ်သားဆိုတော့ဝင်းလေးရမှာမသိမသိဘူးညာဟိုဂျူဘလီဟောသွားတာကျွန်တော်မှတ်မိတယ်အဲရုပ်အလောင်းတွေပေါ့အဲ့မှာထားတာဟိုဂျူဘလီဟောမှာစစ်သားတွေခါလေးပြူတာကျွန်တော်မှတ်မိတယ်အဲ့တို့လိုလိုက်လို့တာလဲကျွန်တော်မှတ်မိတယ်။အော်ဒါပေမဲ့လို့တည်တည်ချာချာရုပ်မုံတော့ဘူးနော်။အဲ့တော့မှတ်မိဘူးရ။ကျွန်တော်အမေတို့ပါတော့ပြောတာပေါ့ကျွန်တော်မအိပ်ဘူး။ဟိုကကိုကိုရဲကတော့မှတ်မိဘူးရ
။မြမသမိုင်းမှာအခုလိုလက်နဲ့အာကိုပြီးလှုပ်ကြံတဲ့နီးနဲ့နိုင်ငံရေးအာဏာရယူဖို့ဖြစ်ရှင်းတဲ့နီးဟာပြည်ထနာကိုပြေလည်စေမယ့်နီးလမ်းမဟုတ်ဘူးလို့ဒေါက်တာဆေဝင်းကသုံးသပ်ပါတယ်
။နော်ဒီပုံကျွန်တော်လုံးကြခါလေဒီအတွေ့အကြုံရတော့ဆိုးကျိုးကြီးပဲအကောင်ကျိုးလုံးဝမရှိဘူးလက်နဲ့နီးနဲ့ဖြည့်ရှင်းလို့တချို့လေလဲအသက်ပြောက်တာတွေလဲကျွန်တော်တို့ကြားနေတာပဲဒီအတိုင်းဝင်ကျွန်တော်တို့ဟာတစ်ခုနဲ့တစ်ခုပြဿနာတစ်ခုဖြည့်ရှင်းတဲ့အခါမှာဒီလက်နဲ့နဲ့ဖြည့်ရှင်းတဲ့နီးတွေကအရှိမရဘူးညာတို့တွေအတူနော်နီးနီးညွန့်ညွန့်နဲ့လုံးကြရအောင်ဆိုတာဘူကောင်းတော့ဗောရ
ဘူကျော်အောင်ဆန်းနေတကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံရတာအခုဆိုဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပါတယ်ဘူကျော်အောင်ဆန်းအလုပ်ကြံမခံရခင်1948ခုနှစ်ဖေဖော်ဝါရီလထဲမှာတိုင်းသားတွေနဲ့အတူတကွာဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်သွားဖို့ဆိုပြီးရှမ်းပြည်နယ်မှာပင်လုံစာချုပ်ချုပ်ဆိုခဲ့တာပါဘူကျော်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့ပြည်ထောင်စုစနစ်ဟာလည်းအခုချိန်ထိအကောင့်ထဲပေါ်မလာသေးဘူးလို့ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ပြောရမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးလွတ်လပ်ရေးရဖို့ကျွန်တော်တို့ရှမ်းနေပါတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတာကခွဲထွက်ဖို့မဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုဆိုတာကပြည်ထောင်စုမှာအတူညီပြီးတော့မှညီတူညီမျှခံစားခွင့်ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိတယ်အဲ့ဒီဖက်ဒရယ်ရဖို့ရန်ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်ဒါပေမဲ့နောက်ပိုင်းကျတော့ကအဲ့ဒီဖက်ဒရယ်စနစ်ဖက်ဒရယ်ပြည်ထောင်စုမဟုတ်တော့ဘဲနဲ့တစ်ဖက်တည်းကပဲအုပ်စိုးသွားတဲ့နိုင်ငံဖြစ်သွားတယ်ကျွန်တော်တို့အနေနဲ့ကပြန်ပြီးတော့အဲ့ဒီပြည်ထောင်စုကိုပြန်ဖော်နေတာအထင်လွဲတာကဖက်ဒရယ်လို့ပြောရင်ခွဲထွက်တယ်လို့ပဲသူတို့ထင်နေတာအဲ့ဒါလုံးဝကိုမှားတယ်
မြန်မာလူလိုက်ရေးရဖို့ကြိုးပမ်းနေချိန်1948ခုနှစ်ဇူလိုင်လ19ရက်နေ့မနေ့ဆယ်နိုင်ကျော်မှာဂလုံဦးစော့ရဲ့စေခိုင်းချက်အရလက်နက်ကိုင်ဒူအုပ်စုကရန်ကုန်ပူအောင်ကျော်လန်းဝန်ကြီးများရုံးမှာဘူကျော်အောင်ဆန်းတို့ရဲ့အစိုးရအဖွဲ့ဝန်ကြီးများအစည်းအဝေးလုပ်နေချိန်ဝင်ရောက်ပစ်ခတ်လှုပ်ကြံခဲ့တာကြောင့်19ဇူလိုင်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်အလုကြံခံရသူ9ဦးကတော့ဘူကျော်အောင်ဆန်းဥပဝင်းမန်းပခိုင်မိုင်းပွန်စော်ဘွားဆက်ဆံထွန်းဥရာဇတ်ဒီတို့ဥပချိုးတခင်မြအတွင်းဝန်ဦးအောင်မောင်နဲ့ရဲဘော်ခုထွေးတို့ဖြစ်ကြပါတယ်ခင်ဗျာ